မကွေးတိုင်းကံကောနယ်ထဲမှာကံကော PDF အဖွဲ့ကစစ်ကောင်စီရင်တန်းကိုမနေ့ကမိုင်းခွဲတိုက်ခိုက်ခဲ့ပါတယ်။23ရက်နေ့ကလည်းရောဂါခွဲရေးဒီ PDF အဖွဲ့ကအလားတူစစ်ရင်တန်းအပေါ်တိုက်ခိုက်ခဲ့ပါတယ်။အခုလိုတိုက်ခိုက်မှုတွေကြောင့်အနီးအနားရွာတွေကရွာသားတွေစိုးရိမ်ပြီးထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
အဂုလ24ရက်မနေ့ပိုင်းကမကွေးတိုင်းကန်းကောနယ်မှာကန်းကော PDF တပ်ဖွဲ့ကစစ်ကောင်စီရင်နံကိုကန်းကောမြို့နယ်32မိုင်အကွာမှာမိုင်းခွဲတိုက်ခိုက်ခဲ့တာပါမိုင်းခွဲတိုက်ခိုက်တာကြောင့်တေဆုံးဒဏ်ရာရတယ်ရှိတယ်လို့ဒေသခံတွေက VOA ကိုအခုလိုအတည်ပြုပြောပါတယ
်7နာရီခွဲ9နာရီဝန်းကျင်ကနေဒီမှာသူတို့ကန်းကော32မိုင်အကွာရော့ကျော့ပြူတော်အနီးကျော့ပြူတော်မြောက်ဘက်တံတားလေးရှိတယ်တံတားလေးမှာမိုင်းတုံးဖောက်ခွဲမှုလို့နေ့ကြီးနေ့တစ်ချစ်တူလိုက်တယ်မှာကားလေးပဲဒီမှာကန်းလည်းကားလုံးကပုံမှာကားလည်းခံတော်ရင်းမှာကားမှန်နေကိုယ်ကြီးကားလေးပြစီမှုရှိတယ်လေအဲ့ဒါပြေဆုံးတယ်ရတာတော့15ရောက်ထဲမနေရတော့တည်ပြလို့ရတယ်ဒါပေမဲ့အထူးကျေးဇူးများမယ်ပြအခုကျွန်တော်တို့ရွာလေးတောင်ပြင်းမှာတော့အလောင်းကားလေးပြင်ချစ်တည်ပြီးလောင်းချင်းနေတော့ညင်ခဲ့တဲ့လူတွေတော့တိကျပြောတယ်တောင်းကများတယ်လို့ပြောတယ်ကြီးတဲ့လူတွေနဲ့တော့တဲ့လူတွေပိုင်းနေတော့ကုန်ဆောင်ကြတယ်လူငယ်ပိုင်းတော့ပဲဟိုမီးရွာရေးထဲမီးရေးထင်းရေးရယ်ခုကျွန်တော်ကုန်ဆောင်ကြပြီ
ဩဂုတ်23ရက်တနင်္လာနေ့ညနေပိုင်းမှာလဲမကွေးတိုင်းကန်းကောကလေးကလန်းမောက်ကျေးရလမ်းခွဲမှာယောဂါခွေအဖွဲ့ကစစ်ကောင်စီရင်နှန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့ပါတယ်တိုက်ပွဲနဲ့ပတ်သက်လို့ယောဂါခွေအဖွဲ့ကတာဝန်ရှိသူတူက
စစ်ကောင်စီရင်နှန်းကကန်းကောကလေးကိုထွက်လာတဲ့အဲ့မှာသူမောက်ကျေးရလမ်းခွဲတောက်ခဏမှာကျွန်တော်တို့တိုက်ပွဲဖြစ်တယ်ဟိုဟာစစ်ကောင်စီဘက်ကကျွန်တော်30ဆက်ပြီးဆုံးတယ်15ဦးနဲ့ဆက်နေအခုပြကျွန်တော်တို့ဖြစ်တဲ့အစီအစဉ်တို့ဒီကနေ့ဆီကိုတို့ရေပေါ်ဒီဆုံလမ်းမှာဒီစစ်ကောင်စီဘက်ကလည်းကြီးလင်းနေတဲ့စရိုးပြည်တဲ့ကမှာတို့ရေပေါ်လို့ဒီကနေ့ရရှိရတော့မယ်ပြည်ပေါ်ချင်းလို့ရှိဘူးပြောဟုတ်ကဲ့
အခုလိုကံကောင်းနဲ့ရောနယ်ဘက်မှာဖြစ်ခဲ့တဲ့ဖြစ်ရတဲ့အတွင်းစစ်တပ်ဘက်ကတေဆုံးထိခိုက်မှုနဲ့ပတ်သက်လို့ VOA ကတိကျအတိမပြုနိုင်သေးပါဘူးစစ်ကောင်စီတပ်တွေဘက်ကကံကောင်းနယ်တဝိုက်စစ်အင်အားဖြည့်တင်းလာတဲ့အတွက်အခုလိုဒေသခံကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတာဖြစ်ပါတယ်စစ်ကောင်စီဘက်ကအင်အားဖြည့်ပြီးနေညရှင်းလင်းရေးလုပ်လာရင်နောက်ထပ်တိုက်ပွဲတွေကျင်းထန်လာမှာကိုဒေသခံတွေကလည်းစိုးရိမ်နေကြပါတယ်။စစ်ကောင်စီတပ်တွေဟာကံကောခရိုင်ထဲမှာရှိတဲ့ကျေးရွာတွေကိုမကြခဏဆုတလို့ဝင်ရောက်ရှာဖွေနေရကြောင်းရွာလုံးကျွတ်တင်းဆောင်ခဲ့ရတာတွေလည်းရှိပါတယ်။ပြီးခဲ့တဲ့မေ29ရက်ကလည်းကံကောနယ်မှာစစ်ကောင်စီတပ်တွေနဲ့ကျေးရွာကာကွယ်ရေးတိုက်ပွဲဖြစ်ပွားခဲ့တာမှာစစ်ကောင်စီဘက်ကပြစ်ခတ်လို့ဒေသခံကာကွယ်ရေးအဖွဲ့3ဦးတိဆုံးခဲ့ပါတယ်။အဲ့နောက်ပိုင်းမှာတော့စစ်ကောင်စီရင်နှန်းတွေကိုဒေသခံကာကွယ်ရေးအဖွဲ့တွေကမကြခဏဆိုသလိုမိုင်းခွဲတိုက်ခိုက်တာတွေပြုလုပ်နေတာဖြစ်ပါတယ်။စကိုင်းတိုင်းတမူးမြို့ကငကားမင်းသမီးရေကန်မှာတပ်ဆွဲထားတဲ့ရဲကင်းစခန်းကိုတမူးဒေသခံကာကွယ်ရေး PDF အဖွဲ့တွေကဝန်ရောက်တိုက်ခိုက်ခဲ့ကြပါတယ်။စစ်ကောင်စီဘက်ကတိုက်ဆုံးသူတွေရှိတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။